ကွေးတိုင်းပေါင်းမြူနယ်တောင်ပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။ရေကျော်နဲ့ကြောက်ကုန်းကြီးရွာတို့ကနေအိမ်ယာနဲ့ချီမိရှုခံခဲ့ကြရပါတယ်။စစ်တပ်ရဲ့နေမြေရှိမှုတွေကြောင့်ဒေသခံတွေလည်းတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းချန်းကပြောပြပါမယ်
။စစ်လက်နဲ့ထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတွေတဲဆောင်လာတဲ့စစ်ကောင်စီရဲ့ကားတွေကိုမကွေးတိုင်းပေါင်းမြူနယ်တဲကမုံရွာပသိမ်လမ်းပေါ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဧပြီ6ရက်နေ့ကတင်းယူခဲ့ပါတယ်။ဒါကြောင့်ဧပြီ6ရက်ညနေပိုင်းကစလို့ကားတွေအသိမ်းခံရတဲ့ပေါင်းမြို့နယ်တောင်ဘက်ဒေသကိုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းဧပြီ8ရက်နေ့တောက်ကြနေ့အထိတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။ကားတွေဟိုဒီစစ်တပ်ကဒီညမှာလည်းဒီဟိုနဲ့လေးနဲ့ရွှေရှာရဲဒုက္ခရလျှာရဲနဘလို့ဒီအမှန်ကြီးနဲ့အမှန်တရား35ဒစီနဲ့ပြတ်သွားတယ်အမေကအမေကပြတ်သွားနဘလို့ရွာကြီးဝင်ပြီးမှမရှိဘူ
းပေါင်းမြို့နယ်တောင်ပိုင်းထဲကကျေးရွာတွေကိုဧပြီ6ရက်ညနေပိုင်းကတည်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနယ်မြေရှင်းလင်းနေတာမှာဧပြီ9ရက်နေ့မှာတော့ပေါင်းမြို့နယ်တောင်ပိုင်းကရေကျော်ကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့ခဲ့လို့နေ200ကျော်မီးလောင်ခဲ့ပါတယ်မီးလောင်တဲ့အချိန်တွေနဲ့ပတ်သက်လို့ရေကျော်ရွာသားတူကအခုလိုပြောပါတယ
်ရေရတော့ကျွန်တော်တို့ဝါလောက်ပဲဒီရွာလုံးဆိုရင်200နေမှာ50လောက်ပါပေါ့ကျွန်တော်တို့မိရဘလူးဝင်လာဆိုတော့မိရတို့ညကိုကားရင်းနဲ့ဝင်လာတယ်ခင်ဗျကိုကားရင်းနဲ့ဝင်လာပြီးတော့ညဝင်နေဝင်ပြီးတော့ပြန်ပြီးတော့လက်ဆောင်ပြန်ဝင်မှဆူကြတာခင်ဗျကျွန်တော်တို့မကြီးတိုင်းကခင်ဗျညကြီးလာပြီးတော့ညကြီးလာပြီးတော့နားပါတယ်လူလွတ်ဆိုအကုန်ကြီးကြလာကျွန်တော်တို့ဒီမှာအကုန်လုံးလာအဲ့မနေ့ကလည်းဒီလိုရှိရဘာမှလည်းမတင်နိုင်လည်းကြောက်ဘူးပြောလို့လည်းတော့ဘလူးမကိုစဉ်းစားလို့မရဘူးခင်ဗျအဲ့လိုကြီးလာသူကဒီလာတဲ့ရှူတယ်ခင်ဗျရွာနီးချောက်ချေရွာကြီးအကုန်းကိုရွာပြီးဒီမှာအကုန်းကိုချောင်ရတာခင်ဗျကျွန်တော်တို့မှအားရမှုကြီးရင်းနဲ့အစံကနဲ့ကြီးရွာနေရတာကျွန်တော်တို့တော့မှအခုထမင်းတော့မစားရသေးဘူးခင်ဗျအခုအကုန်းလက်မဲ့ကြီးဖြစ်ပြီးကျွန်တော်တို့ဘဝကြီးဘာမှကိုတော့စားမရတော့ဘူးရွာလေးပဲကြီးရလေးဒီဒီပြချာတယ်မှာယူနေရတော့ဒီနေ့ဒီနေ့တည်းလူငါဇာငါတည်းလူငါအဲ့လိုကြည့်လို့နေတာခင
်ရေကျော်ရွာနီးတူပဲရွာချင်းနီးတဲ့ចောင်းကုန်းကျေးရွာတွေကနေအိမ်တွေလဲမီးရှို့ခံခဲ့ရပြီးတော့ကျေးရွာသားတွေဟာတောတောင်တွေပုံအောင်နေရပါတယ်ရေကျော်ရွာသားတူကအခုလိုပြောပါတယ
်ဟုတ်ကျွန်တော်တို့ဟာပေါ့ဒီလူတွေဆိုကိုမိသားစုတွေရွာတွေအတူတူကျွန်တော်တို့တောထဲမှာပုံနေတာပေါ့ဒီဘေးရာတွေကနှံ့ကြောတို့အဲ့လိုလာတဲ့အကြောင်းတော့ကျွန်တော်တို့လည်းအဲတောထဲထွက်ပြေးတာပေါ့ညာပုံတာဟုတ်ကျွန်တော်တို့ကညံရဲဦးခင်ဗျာပါပြုလို့ဆိုဒီကဲလို့ကျွန်တော်တို့ကကျွန်တော်တို့ရွာလူတွေဝင်လိုက်ရင်ကျွန်တော်တို့ကကြောက်တာဟိုစီးကြောင်းဝင်နေဆိုတော့ကျွန်တော်တို့ကသူ့တို့ကိုကြောက်တော့ပြီးတာပေါ့အဲ့ဒါမျိုးဟုတ်လူဦးရေလည်းအကုန်လုံးပြီးရတာပေါ့ညာကျွန်တော်တို့ကလေးတွေရမစားပေါ့နော်ဖားနိုင်တဲ့လူတွေရမစားကျွန်တော်တို့အကုန်လုံးကိုယ်ဟန်ကိုယ်လေးတွေနဲ့စားရရတာပေါ့ဗျာ
ပေါ့တောင်ပိုင်းကကျုံးမြင့်ကျေးရွာကိုလည်းဂျာတာပရီးနေမှာဆေးကောင်စီကရဟန်းရင်တွေနဲ့လေကြောင်းကနေပြစ်ခတ်ခဲ့တာကြောင့်အရသာတူတေဆုံးပြီးတူးတန်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတီးခြားအတည်မပြုနိုင်ပါဘူး။လက်နက်တပ်ဆင်တဲ့ပစ္စည်းတွေတင်းစီခံရတာတွေအပြင်လေကြောင်းကနေပါပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။မကွေးတိုင်းနဲ့စကိုင်းတိုင်းတွေကမြို့နယ်တော်တော်များများမှာစစ်တပ်ကတရားဝင်တရားထွက်နေမြေရှင်းလင်းမှုတွေနေ့စဉ်ရက်ဆက်သလိုလုပ်နေပေမဲ့လည်းဒီရှင်းလင်းမှုတွေနဲ့ပတ်သက်လို့စစ်ကောင်စီကတရင်အတိအကျထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။